ဟုတ်ကဲ့အခုရှမ်းပြည်နယ်မှာတိုက်ပွဲတွေဖြစ်နေတာကြောင့်မဲဆွယ် COE ခီးစဉ်တချို့တောင်မှရပ်ထားရတယ်ပြောပါတယ်ဆိုတော့ဦးဆိုင်လေးတို့ရဲ့ဒီကြားကောင်းပါတီအနေနဲ့မဲဆွယ် COE အခြေအနေတွေသိချင်ပါတယ်ရှင
်အခုရပ်ပိုင်းအတွင်းမှာ SSA 1 high နဲ့တမရော်နဲ့တိုက်ပွဲတွေဖြစ်နေတာပေါ့နော်အဲ SSA ရဲ့ suspend တွေကိုတမရော်နေပြီးမှသူစစ်စင်တိုက်ခိုက်နေတာဒီနေ့ဆိုရင်9ရက်မြောက်သွားပါပြီအခုစကားပြောနေတဲ့အချိန်အတွင်းမှာပဲတို့ရဲ့ suspend တစ်ခုနှစ်ခုကိုလက်နက်ကြီးတွေနဲ့လှမ်းပစ်နေတယ်လို့လည်းကျွန်တော်သတင်းကြားရပါတယ်အဲကြောင့်မို့လို့စီယုံရေးဆင်းလက်ဆကျွန်တော်တို့အောက်ခြေပါတီဝင်တဲ့စီယုံရေးမှုတွေအဲစီယုံရေးကိစ္စယူခဏရပြန်နားထားရပါတယ
်ဟုတ်ကဲ့အဲ့ဒီနေရာတွေကဘယ်နေရာတွေပါလဲရှင်ဟုတ်ကဲ့
အဲမိုင်းရှူးနဲ့မိုင်းရှူးမြို့နယ်နဲ့ကြီးသီးမြို့နယ်ကြားထဲမှာပေါ့နော
်ဟုတ်ကဲ့ဆိုတော့ဒီတိုက်ပွဲကြောင့်ဟိုနှစ်ဖက်အဖွဲ့တွေရဲ့ကြာဆုံးမှုအခြေအနေနဲ့ပတ်သက်ပြီးတော့ဦးဆိုင်လေးတို့ဗမာသိထားတာရှိလဲရှင
်အဲပထမရပိုင်းတုန်းကတော့ဒီတပ်မတော်ဘက်ကအကြဆုံးနည်းနည်းများတယ်လို့ပြောပါတယ်ဒါပဲဒီနေ့တော့မွန်လွယ်ပိုင်းတနအိနနအိလောက်ကမှစပြီးပြစ်ကြခတ်ကြတယ်။သက်စကန်တဲ့ကိုလက်နဲ့ကြည့်ကြည့်ရကြတယ်။ဒါပေမဲ့လူတော့အသေးတော့အထူးကမရှိဘူးလို့ပြောပါတယ်ခင်ဗျာ
။ဟုတ်ကဲ့။ဒီမဲဆွယ်စီယုံရေးတွေအတွက်တခြားဘယ်လိုဘယ်ပါတီတွေလဲဒီရက်ထားရတာမျိုးရှိတယ်လို့ဦးဆိုင်လေးတို့သိရတာရှိလဲရှင်
။အခုတနတ်တန်တွေကြားတယ်အမြောက်တန်တွေကြားတယ်ဆိုတော့စီယုံရေးဆင်းတဲ့ပါတီတိုင်းကအကုန်လုံးရက်ကြမှာပဲလေ။ဘာလို့လဲ။နည်းမြေလုံးကြုံရေးကဘယ်လိုမှကိုစိတ်မချကြဲကြောက်မလို့ဘယ်သူမှလည်းဆင်းရဲတဲ့အနေအထားမျိုးမရှိပါဘူးခင်ဗျာ။
ဟုတ်ကဲ့တောက်ခံတွေရဲ့လုံခြုံရေးအခြေအနေနဲ့ပတ်သက်လို့ရောအဆိုင်လေးတို့ဘယ်လိုများသတင်းရတာရှိလဲရှင
်မနေ့ကပဲဟိုတိုက်ပွဲဖြစ်တဲ့ရွာစီကနေကျေးတိမြို့တဲကိုအယောက်80ရောက်လာတာရှိပါတယ်ခင်ဗျအဲ့ဒီတိုက်ပွဲဖြစ်တဲ့ရွာနားတဝိုက်ကိုတော့ရွာသားကိုယ်တိုင်ကကိုမရှိတော့တာထွက်ပြေးကုန်ကြပြီပေါ့နော်အဲ့အခုလောဆယ်ကျေးတိမြို့နယ်ကြားကောင်းဥက္ကဋ္ဌနယ်သူ့ရဲ့အဖွဲ့ဝင်တွေကဒုက္ခရဲ့80အယောက်80ကိုသွားပြီးတော့မှကူညီဆောင်ရှောက်ပေးနေပါတယ်ခင်ဗျ
ဟုတ်ကဲ့အခုလိုရှမ်းပြည်နယ်အတွင်းမှာဒီတိုက်ပွဲတွေကြောင့်ဒေသတွင်းမတည်မငြိမ်ဖြစ်လာတဲ့အခြေအနေတွေကြောင့်ကောက်ပွဲတွေဦးဆိုင်လေးတို့စိုးရိမ်ပူပန်မှုရှိပါလားရှင
်အဲရွေးကောက်ပွဲမဖြစ်မှာတက်ကိုကျွန်တော်ရွေးမဲယုံတွေရွှေ့ပြစ်မယ်နောက်ပြီးတော့တချို့မဲယုံကိုပိတ်ပြစ်မယ်ဆိုတဲ့နေသားမျိုးဖြစ်မှာအမှန်တန်စိုးရိမ်ပါတယ်ခင်ဗျအဲလောဆယ်တိုက်ပွဲဖြစ်နေတယ်နောက်ဒေသခံတွေကထွက်ပြေးတိမ်းရှောင်နေရတယ်အခုတိုက်ပွဲဖြစ်ရတဲ့အကြောင်းရင်းကိုလေ့လာကြည့်တော့ SSA အနေနဲ့လက်မှတ်ထိုးဖို့အဆင်ပြေမဖြစ်သေးဘူးပေါ့နော်အဲ့တော့ NPA လက်မှတ်ထိုးဖို့အတွက်ကိုစီရင်နည်းနဲ့ပြားပေးနေတဲ့ပုံစံမျိုးကတော့ဘယ်တော့မှရက်ဆိုင်မလဲ SSA ကဘယ်တော့မှလက်မှတ်ထိုးမလဲရွေးကောက်ပွဲတိုင်တဲ့နေ့အထိကိုလက်မှတ်မထိုးဖြစ်ဘူးဆိုလို့ရှိရင်ရွေးကောက်ပွဲမလုပ်ဖြစ်တော့ဘူးလားစတဲ့ချင်းကျွန်တော်အများကြီးစိုးရိမ်ရပါတယ်ဒေသခံတွေကိုနှိုက်ကလည်းပဲမဲသေးဖို့အခွင့်အရေးဆုံးရှုံးမှာကိုကျွန်တော်စိုးရိမ်ပါတယ်ဘာမို့လို့သက်ဆိုင်ရာစိုးရနဲ့နှစ်ဖက်စလုံးပေါ့နော်နောက် UEC ရပါဝင်မဲပေးခွင့်ရှိသူအားလုံးမဲပေးနိုင်အောင်အောင်ယူပေးဖို့ကျွန်တော်တိုက်တွန်းလိုပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးဆိုင်လေးခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်
ဟုတ်ကဲ့